ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့ခြင်းကစပြီးကလီးငယ်ရာပေါင်းများစွာအပါအဝင်အရက်သား8000ကျော်သေဆုံးခဲ့ရပြီး13200ဒဏ်ရာရခဲ့တယ်လို့ယူကရိန်းကကုလသမဂ္ဂလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRMM ကအစီရင်ခံစာထုတ်ပြန်ပါတယ်။ဂျီနီဗာကုလရုံးချုပ်ကနေလီဆာရှလိုက်ပေးပို့တဲ့သတင်းဆောင်မကိုဒေါခင်မျိုးသက်ကပြောပြပေးထားပါတယ်ရှင်။
စစ်မဲ့ဖြစ်ပွားနေတာအခုဆိုတနည်းနည်းပါရှိလာနေပေမဲ့စစ်ကြီးပြီးမဲ့အရင်အရောင်တော့မတွေ့ရသေးဘူးလို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ဒါကြောင့်ယူကရိန်းပြည်သူတွေအနေနဲ့အခုတည်းပိုးပြီးခံစားရမှာတွေနဲ့ပျက်စီးဆုံးရှုံးမှုတွေအတွက်ဆက်ပြီးကြံ့ကြံ့ခံနိုင်အောင်ကြိုးစားရဖို့ရှိတယ်လို့လည်းသတိပေးပါတယ်။ယူကရိန်းကကုလသမဂ္ဂလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ HRMM အကြီးအကဲမတ်တီလ်ဒါဘော့ဂနာကတော့သူတို့ကောက်ယူစုဆောင်ခဲ့တဲ့တေဆုံးဒဏ်ရာရသူအရေးအတွက်ဟာလက်တွေ့ရှိနေတာထက်ပိုပြီးနည်းနေတယ်လို့ပြောပါတယ်။ယူကရိန်းမှာတိုက်ပွဲဖြစ်ပွားရအဓိကဒေသတစ်ခုဖြစ်တဲ့မာရီယိုပိုမြို့လိုနေရာမျိုးစုသွာလာလို့မရတဲ့အတွက်အချက်လက်တွေကိုကောင်းကောင်းမကောက်ယူနိုင်သေးဘူးလို့လည်းပြောပါတယ်။အခုလိုအခက်အခဲတွေရှိနေတဲ့ကြားကပဲသူ့အဖွဲ့သားတွေကမျက်မြင်သက်သေတွေအသက်မသေးပဲကျန်းရသူတွေစီကနေအချက်လက်တွေကိုဆက်ပြီးစုဆောင်းနေစေပဲလို့ပြောပါတယ်။
My colleagues interviewed a former prisoner of war who was from Mariupol, and he was forced in Mariupol to collect bodies on the city streets.
ကျွန်တော်တို့အဖွဲ့သားတွေကမာရီယိုပူးမြို့ကစစ်သုံးဘက်ဟောင်းတယောက်ကိုလူတွေမင်းမြန်းခဲ့ပါတယ်။သူကအဲ့ဒီမြို့လမ်းမပေါ်ကအလောင်းတွေကိုလိုက်ကောက်ဖို့အခိုင်ခံခဲ့ရတဲ့သူပါ။ရုရှားစစ်သားတွေကသူ့ကိုတနေ့မှအလောင်းထရက်ကတစည်းစာရအောင်ကောက်ခိုင်းခဲ့တယ်လို့သူကပြောသလိုပဲမာရီယိုပူးမှာလည်းသူတို့လိုချင်တဲ့အလောင်းအရေးအတွက်ရဖို့ကလည်းမခက်လာဘူးလို့ပြောပါတယ်။
ကုလသမဂ္ဂလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကအဲ့ဒီမှာဖြစ်ပွားနေတဲ့နိုင်ငံတကာလူ့ခွင့်ရေးဆိုင်ရာကျေပြန့်တဲ့ချိုးဖောက်မှုတွေကိုမှတ်တမ်းတင်ရတယ်လို့ဘော့ဂနာကပြောပါတယ်။ဒီထဲမှာကုမြတ်မှုတွေ၊ညှဉ်းပန်းနှိပ်စက်တာနဲ့ဆိုးဆိုးဝါးဝါးဆက်ဆံတာ၊လိင်မှုအကြမ်းဖက်တာအပြင်အစဖျောက်ပစ်တာနဲ့တရားမဲ့အဖမ်းဆီးခံရတာတွေပါပါဝင်တယ်လို့လည်းပြောပါတယ်။အခုလိုလူ့ခွင့်ရေးချိုးဖောက်မှုဆိုင်ရာတွေအတွက် HRMM အဖွဲ့ကလည်းစောင့်ကြည့်စုံစမ်းမှုတွေကိုလုပ်နေပေမဲ့သူတို့အဖွဲ့ဟာရာဇဝတ်မှုကင်းစုံစမ်းစစ်ဆေးတဲ့အဖွဲ့တော်မဟုတ်ဘူးဆိုတာကိုသတိပြုကြဖို့လည်းသူကပြောပါတယ
် The information that we collect is useful for international prosecutions both
ကျွန်တော်တို့ကောက်ယူတဲ့အချက်လက်တွေကအဲ့ဒီမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာရောဖြစ်ပွားတဲ့ပုံစံတွေကိုပါပြနေတဲ့အတွက်ဒါဟာနိုင်ငံတကာတရားစွဲဆိုမှုအတွက်အသုံးဝင်ပါတယ်ဒါအပြင်ကျွန်တော်တို့ကောက်ယူခဲ့တဲ့တချို့ဖြစ်ရက်တွေတိကျဖြစ်ရက်တွေဆိုရင်နိုင်ငံတကာခုံရုံးကိုတင်ဖို့အတွက်အစိုးရရှိနေတွေဘက်ကစိတ်ဝင်စားမှုရှိနိုင်ပါတယ်
။ယူကရိန်းမှာထိခိုက်ဒေဆုံးအောင်မှုအများစုဟာပောက်ကွဲစီးတဲ့လက်နက်တွေကြောင့်ဖြစ်ကြောင်းအစိုးရခန်းစာမှာဖော်ပြထားသလိုအောက်တိုဘာ10ရက်နောက်ပိုင်းမှာတော့အရေးပါတဲ့အခြေခံအဆောက်အုံတွေကိုပြင်းပြင်းထန်ထန်တိုက်ခိုက်လာတယ်လို့လည်းပြောပါတယ်။ရုရှားတပ်တွေကယူကရိန်းရဲ့လျှက်စစ်ဒဏ္ဍာရီစစ်အုပ်တွေကိုတိုက်ခိုက်တဲ့အတွက်မြို့ကြီးတွေမှာမီးမရရေမရပဲဖြစ်နေပါတယ်။ရုရှားဘက်ခြမ်းမှာတော့တေဆုံးသူ30အပါအဝင်အရသာထိခိုက်တေဆုံးရသူက160ရှိနေတယ်လို့ကုလစောင့်ကြည့်အဖွဲ့ကသတင်းချက်လက်တွေကိုရပေမဲ့ဒီချက်လက်တွေကိုအတည်ပြုလို့မရနိုင်တဲ့အတွက်အရေးအတွက်အတိအကျကိုတော့အစီရင်ခံစာမှာဖော်ပြမထားပါဘူး။